ဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ဒီဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုကတက္ကသိုလ်ကြီးတွေမှာဖြစ်နေတာမှာတော့ဒီမနေ့ကဆလို့တော့ဒီတက္ကသိုလ်တချို့မှာဆန္ဒပြမှုတွေရက်ဆိုင်လိုက်ကြပါတယ်ပါလက်စတိုင်းထောက်ခံတဲ့ကျောင်းသားတွေနဲ့တက္ကသိုလ်အာဏာပိုင်တွေကြားမှာသဘောတူညီမှုရယူခဲ့ကြပြီးတဲ့နောက်ဆန္ဒပြပွဲတွေကိုရက်ခဲ့ကြတာပါတက္ကသိုလ်နောက်ဆုံးစာမေးပွဲတွေနဲ့ပွဲနှင်းသဘင်အခမ်းအနားတွေကျင်းပကြလေရှိတဲ့အချိန်မှာအထင်ကရတက္ကသိုလ်ကြီးတွေဖြစ်တဲ့ Brown တက္ကသိုလ် Northwestern တက္ကသိုလ် Red တက္ကသိုလ်တို့ကဒီကျောင်းအုပ်ချုပ်သူတွေနဲ့ဆန္ဒပြသူတွေညှိနှိုင်းသဘောတူညီမှုရရှိခဲ့ကြတာပါကာဇာစစ်ပွဲရက်ဖို့နဲ့တက္ကသိုလ်တွေနဲ့ Israel ဒီနဲ့ပတ်သက်ဆက်နွယ်မှုတွေကိုရက်ဖို့အမေရိကန်တဝန်းတက္ကသိုလ်ကျောင်းတွေမှာတဲထိုးစခန်းချဆန္ဒပြတာတွေရှိနေတာပါတချို့တက္ကသိုလ်တွေမှာဆန္ဒပြသူတွေစခန်းချထားတဲ့နေရာတွေကိုရဲတွေကဝင်ရောက်ရှင်းလင်းခဲ့တာကြောင့် April 18ရက်နေ့ကတည်းကစလို့တက္ကသိုလ်ကျောင်းဝင်ပေါင်း46ခုထက်မနည်းမှာဆန္ဒပြသူ2400ထက်မနည်းဖမ်းဆီးခံခဲ့ကြရပါတယ်အမေရိကန်ရဲ့ကာလကြာရှည်မဟာမိတ်ဖြစ်တဲ့ Israel မှာရှိနေတဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လည်တုံ့တက်ဖို့ဆန္ဒပြတဲ့သူတွေကတောင်းဆိုနေတာဖြစ်ပါတယ်ရှင်